အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအစိုးရကစားမှမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုအနေဆုံးအဆင့်မှာရှိနေဆဲဖြစ်ကြောင်းဖော်ပြခဲ့တဲ့အပေါ်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစိုးရကစားမှမြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိရဲ့အနေဆုံးအဆင့်နိုင်ငံတနိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ခဲ့တာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဟာတိတိတတ်တာဆောင်ရွက်ခဲ့ရရှိပေမယ့်အမေရိကန်နိုင်ငံသားရေးဌာနအစိုးရကစားမှအနေဆုံးအဆင့် TR3 မှာဆက်လက်ထည့်သွင်းခဲ့တာဟာစိတ်ပျက်စရာကောင်းတယ်လို့လဲဖော်ပြထားတဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်နဲ့ပတ်သက်လို့အပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOA ကိုအခုလိုပြောပါတယ
်။အပြည့်တော်ပေါ်နေတယ်ကျွန်တော်ယူထားတာပါ။အဲရပါတယ်။ကျွန်တော်တို့ဆောင်ရွက်တာတွေအများကြီးရှိတယ်ကွ။အရေးယူမှုတွေလည်းရှိတယ်ပေါ့နော်။ကျွန်တော်တို့ကလူကုန်ကူးတာကိုကျွန်တော်ကတိုင်ခံတယ်ဟုတ်။အဲဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံသားတွေလည်းခံစားနေတာ။အဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့စီးရဲကြတဲ့မှာပြောတာပါလေ။ဒါဆိုတော့အဲအရာလေးမှာသူအစီအခံစားတာလေးတွေကပြည်ပြည်လို့ဆိုပေါ်ပြရအောင်ရှိအဲ့ဒါကြောင့်မို့ကျွန်တော်တို့ကစိတ်ပြက်နေတယ်ပေါ့နော်
ဒါပေမဲ့လေလူကုန်ကူးမှုတားဆီးရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားမိတ်ဆွေနိုင်ငံတွေနဲ့ဆက်လက်ပူးပေါင်းသွားမယ်လို့ဦးချမ်းရေးကပြောပါတယ်။မြန်မာသမ္မတရုံးကညွှန်ကြားချက်တစ်စောင်ကို2019ထဲမှာထုတ်ပြန်ခဲ့ပြီးလူကုန်ကူးသူတွေကိုပြည်တံချနိုင်ဖို့အသိပညာပေးဖို့တခြားနိုင်ငံတွေစီကနည်းပညာနဲ့အတွေ့အကြုံယူဖို့ဌာနဆိုင်ရာတွေကိုအသိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီလိုအားထုတ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရကအသိအမှတ်မပြုကြောင်းလဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးဌာနကဒုရဲမှူးကြီးပေါ်ထွန်းကပြောပါတယ်
။ဒီကနေ့ကတော့တို့ရဲ့နိုင်ငံရဲ့ကျိုးကားအားလုံးကိုအတိအကျမပြည့်ဘူးပေါ့။ဒီနေ့တုံးတာနော်။အားလုံးကလည်းဒါကပတ်သက်ပြီးတော့တို့ရဲ့ဆိုင်ချက်တောင်းတာသင်ချတဲ့အချက်တွေကိုပြီးတော့ပေါ်ပြရပြီးတော့နော်။ဘလိုက်ကြီးနေတဲ့ခါတည်းဆိုင်ရဖို့လေကျွန်တော်ကမျှော်လင့်ပါ
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူမှောင်ကူမှုတွေအစပြုရာနိုင်ငံတနင်္ဂနွေဖြစ်လဲဖော်ပြထားပါတယ်။မြန်မာနိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခတွေကြောင့်နေရွှန့်ခွာသူတွေများလာပေမဲ့လူကုန်ကူးခံရသူတွေရဲ့တားကောက်မဖြစ်အောင်ထိထိရောက်ရောက်တားဆီးနိုင်ငံကြောင်းလဲပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလူမှောင်ကူမှုတိုက်ဖျက်ရေးမှာ TR3 အနေဆုံးအဆင့်အဖြစ်သတ်မှတ်ထားရဲ့အာရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်မြို့ကနေပြပို့ခဲ့ရပါ။